စကိုင်းတိုင်းထီးကျိုင်းမြို့နယ်ထီးကျိုင်းတရားလုံးကျွေးကိတ်မှာကချင်ပြည်နယ်ဖားကန့်ဒေသကနေထွက်ခွာလာတဲ့ကချင်မန္တလေးအဝေးပြေးကားတစ်စီးကိုမနေ့ဇွန်လ16ရက်နေ့ကရှာဖွေရမှာတရားမဝင်တယ်ဆောင်လာတဲ့ကြောက်စိန်132တုံးကိုဖမ်းဆီးရမိခဲ့တယ်လို့ထီးကျိုင်းမြို့မှာရဲစခန်းတာဝန်ရှိသူက VOA ကိုပြောပါတယ်ဒီအကြောင်းပြေဆုံးလို့တော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းထီးကျိုင်းမြို့နယ်ထဲမှာမနေ့3နာရီကျော်ချင်းတရားလုံခြုံရေးယူထားတဲ့အချိန်မှာပဲကြောက်စိမ့်တုံးတွေကိုဖမ်းဆီးမိခဲ့တာပါရဲအနာပိုင်းကြီးရဲ့စစ်ဆေးမှုကိုမခံဘဲထွက်ပြေးခဲ့တဲ့ကချင်မန္တလေးကားပေါ်မှာကချင်ပြည်နယ်ဖားကန့်ကနေတည်ဆောင်လာတဲ့ကြောက်စိမ့်အတုံးကြီး130တုံးကိုဖမ်းမိခဲ့တာဖြစ်တယ်လို့လဲထီးကျိုင်းမြို့မရဲစခန်းကဒူရဲမှုရဲထွတ်အောင်က BOA ကိုပြောပါတယ်
တို့နိုင်ကြတော့မှကျွန်တော်တို့ကမှကျွန်တော်အမှတရားလုံးုံကြီးတောင်းရှိတယ်လေကျွန်တော်တို့မှတရားအတွက်ကိုအဲ့ရတရားမှကျွန်တော်တို့မှမိုးရိမ်ဆွေးွားတို့ပါနေတရားမှဝင်ပစ္စည်းတွေနိုင်ချက်ပို့ရအဲ့မှတရားကြီးနိုင်မခွဲဘူးကျွန်တော်တို့မှတက်ခေါ်ရတဲ့ညီကြီးယူပါတယ်အဲ့လိုယူထားတော့ကျွန်တော်တို့အဲ့မှလာတဲ့ကားတွေဖြစ်တယ်လေဖြစ်တော့အဲ့တနက်ကားတွေဖြစ်နေဆိုမှအဲ့ကားတွေကအဲ့ဖြစ်နေရင်ကျွန်တော်တို့ကိုသူကဟိုကားနဲ့ချေပြီးတိုက်လို့ပြီးလောင်းပြေးသွားတယ်ဆက်လိုက်တော့ကျွန်တော်တို့အဲ့မှဟိုညတော်ဆိုတဲ့ว่าไอ้ญาติรองดันส่งยောက်ออกไปไอ้ดาวนี่แล้วเราก็ก้าวออกมาตาเลยตาพี่ก็มาเสร็จเสร็จแล้วไอ้ก้าเนี่ยขอมูบนมาไอ้จอกซีนุนี่ตีนน่ะล่ะด้วย130ตะโดเอรานี่ตู้โหตู้ด้วยเท้าชาတော့ไอ้เบยไอ้แท้มาเราโหว่าบ่เบยนี่ปะเนสนิปลิ้นตะโดตาพี่ด้วยเออเราก็ตู้โหเบยอยู่หมู่บ่จอกซีนุบ่จอกเนี่ยอุบเลยဒီကနေ့ကာရေးကာရှိရဲ့မျိုးရစေဝါဥပဒေ56ကားနဲ့အဲ့ဒါနဲ့ကျွန်တော်တို့အရေးကြီးတာ
။ကြောက်စင်းတွေရဲ့ကာလတံပုတ်ကိုမသိရှိရသေးကြအောင်ကချင်ပြည်နယ်ဖားကန့်ဘက်ကနေယူလာတယ်ဆိုတာကိုတော့စစ်ဆေးတွေ့ရှိရတယ်လို့ဆိုပါတယ်
။ကချင်ပြည်နယ်ကနေပဲယူလာတာ။ဟုတ်တယ်ဖားကန့်ကို130တတော်မှာအလေးချိန်ကတော့ကျွန်တော်တို့အဲ့ဒါဟိုချိန်လုံးစုစုဆဲဆဲလေးကျွန်တော်တို့ကြောက်မဲ့နဲ့ချိန်ပြီးတော့မှဒီအလေးချိန်မှုတံမှုလို့ဆိုတာကိုကြောက်မဲ့တတ်မှတ်ပေးလိမ့်မယ်။မှန်တော့တယ်130တတော်ကျွန်တော်တို့ကျွန်တော်စက်ဆုံးပေါ့ကချင်ပြည်နယ်ဘာသွားလိုက်လမ်းဖြစ်နေဒီကားကလေကချင်နဲ့ကျွန်တော်တို့မန္တလေးနဲ့သွားတဲ့ကားကချင်မင်္ဂလာက
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲတွေဖြစ်နေရတာဟာလေကချင်ပြည်နယ်ကထွက်နေတဲ့ကြောက်စိအပါဝင်တိုင်းရင်းသားကိစ္စတွေနဲ့ပတ်သက်လို့ဆက်ဆက်မှုတွေရှိနေတယ်လို့ပြောလို့ရပါတယ်။ကချင်ပြည်နယ်ထဲမှာကြောက်စိတူဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီပြီးပျောက်ဆုံးမှုတွေရှိနေတယ်လို့တခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးကြတာတွေလည်းဖြစ်ခဲ့ရတာပါ2016ခုနှစ်ထဲမှာတော့မြေစာပုံပြိုကျမှုတွေကြောင့်လူဒဇာဇင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိတ်တူဖော်မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေရှိခဲ့ပေမဲ့လည်းကြောက်စိတ်တူဖော်ရေးလုပ်ငန်းတွေကတော့ရပ်နားသွားတာမျိုးတွေမရှိသေးပါဘူးရှင်